ယခိုင်ပြည်နယ်မြောက်ပိုင်းမှာရုပ်အလောင်းတွေအစုလိုက်ပြုံလိုက်မြှုပ်နှံထားတဲ့နေရာ၅ခုတည်းမှနေတွေ့ရတယ်လို့ AP သတင်းဌာနရဲ့ဖော်ပြချက်ကိုယခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကညင်းဆိုလိုက်ပါတယ်။အစုလိုက်ပြုံလိုက်မြှုပ်နှံထားတဲ့ဆိုတဲ့ဂူရာပြင်ကြီးရွာကိုယခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့တွားရောက်စစ်ဆေးခဲ့ပြီးဘာမှမတွေ့ရဘူးလို့ယခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကဆိုပါတယ်။သတင်းအပြည့်စုံကိုတော့ VOA သတင်းတော့မမမြခိုင်ကသတင်းပေးပို့ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့ရုပ်လောင်းတွေကိုနေရာ၅ခုတည်းမနှင်းမှာတွေ့ရတယ်ဆိုတာအတည်ပြုကြောင်းဖေဖော်ဝါရီ၁ရက်နေ့က AP သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံးဝညှင်းဆိုလိုက်ပြီးရုပ်လောင်းတွေအစုလိုက်ပြုံလိုက်မြုပ်နှံထားတာတွေ့ရတယ်ဆိုတဲ့ဘူရီတောင်မြို့နယ်တဲကဂူတာပြင်ကျေးရွာကိုတွားရောက်စစ်ဆေးချိန်မှာလည်းဘာမှမတွေ့ရဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုပြောပါတယ်။အဲ့
သတင်းရတော့ကျွန်တော်တို့အမှဘူဒီကောင်မျိုးနဲ့အုပ်ချုပ်ရေးမှူးဦးစီးပြီးတော့ကျွန်တော်တို့အဲ့မှာဟိုပါပေါ့နော်အဖွဲ့ဖွဲ့တာပေါ့နော်ဒီဟိုမျိုးနဲ့ဥပဒေအရရှိတွေနဲ့နောက်လောဝကအရရှိတွေနောက်ကမြေဆင်းအရရှိတွေနောက်ကကျွန်တော်တို့ဒီအဲ့မှာမွတ်စလင်ရမီရဖတွေပါတာပေါ့ဟိုဒီနေ့သွားကြည့်ပါလေအနေနဲ့သွားကြည့်ရင်သွားကြည့်တဲ့အခါမှာအဲ့မှာခုနကပြောတဲ့အဲ့ပြည်စင်နေရာပတ်ဝန်းကျင်မှာနော်ဘာမှမရှိပါဘူးနောက်ကအဲ့ဒီရမီရဖတွေရဲ့ပြောပြကြည့်ရတယ်အဲ့နေရာတွေမှာနော်ဘာမှဖြစ်စင်မှာလည်းဖြစ်ခဲ့ခြင်းလည်းမရှိဘူးအခုနောက်တော့ပြုတ်ထားခြင်းလည်းမရှိဘူးဆိုပြီးတော့ပြောပါတယ်။အခုတည်းကရေရေပါမုစလင်လည်းပါပါတယ်။ရေရေပါမုစလင်လည်း9ရက်6ရက်တော့ပါပါတယ်။အဲသူနဲ့ကျွန်တော်သွားပြီးတော့နော်အခုသွားပြီးတော့ရှာနေအခုလည်းရှိအဲ့နေရာကြီးတော့သတင်းပို့နေပါတယ်။အမြင်ကဘာမှမရှိပါဘူး
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်နေတဲ့လူပေါင်း200000ကျော်ကိုတွေ့ဆုံမိမြန်ပြီးလက်ကင်ဖုန်းနဲ့မှတ်တမ်းတင်ထားတဲ့အချက်လက်တွေအရစစ်တပ်နဲ့ဒေသခံရွာသားတွေကပြီးခဲ့တဲ့နှစ်ဩဂတ်လတည်းမှာတပ်ဖြတ်ခဲ့တာဖြစ်ကြောင်း AP သတင်းမှဖော်ပြထားတာပါ။အစုလိုက်အပြုံလိုက်မြုပ်နှံထားမှုတွေအမှန်တကယ်မရှိဘဲမဟုတ်မမှန်သတင်းဖော်ပြချက်ဟာတိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေတာမို့ဒီသတင်းကိုဖော်ပြခဲ့တဲ့ AP သတင်းဌာနကိုတရားစွဲဖို့လှုံ့ဆော်သွားမယ်လို့ဥတည်မောင်ဆွေကပြောပါတယ
်။အခုကမှတိုင်နေတဲ့ကနေခဲ့တဲ့နော်မိုးစလင်ရမီရဖာလေး။အဲ့ဒါရင်းနဲ့ကျွန်တော်တို့သွားပြီးတော့စစ်တဲ့ခါမှာမဟုတ်ဘူးလို့ပြောတယ်တွေ့လည်းဘာမှမတွေ့ဘူးလက်ရှိတဲ့အနေနဲ့မှရောက်နေတယ်။အခုနောက်ပြီးတော့ကျွန်တော်တို့ဒီမဟုတ်တဲ့မဟုတ်မမှန်သတင်းတွေအခုနောက်ပြီးတော့လွှင့်နေတဲ့သတင်းဌာနတွေလည်းကျွန်တော်ပြန်ပြီးတော့အရေးကြီးကိုရှိပါတယ်။ပြရစမှာပေါ့ဗျာခုနပြောလို့မဟုတ်ဘဲနဲ့ခုနပြောလို့ဒီသတင်းတွေခုနပြောလို့ဟိုလွှင့်နေတဲ့ဥစ္စာတွေကျွန်တော်တို့ကခုနပြောလို့ဟိုသွားပြီးကြည့်တဲ့ခါမှာဒီဥစ္စာတွေဒီခုနပြောလို့မှန်ကန်မှုမရှိဘဲနဲ့ခုနပြောဒီမြန်မာနိုင်ငံရဲ့ဘုံတိုက်ခါကနော်ဟိုထိခိုက်တယ်နော်နိုင်ငံကလည်းပါလေမြန်မာနိုင်ငံရဲ့ခုနပြောလို့ဒီလူ့ခွင့်ချိုးဖောက်တဲ့ပုံစံမျိုးနဲ့ဒါမျိုးဒီဒါမျိုးဖန်တီးပြီးတော့လုပ်တဲ့လုပ်ရက်တွေသူတို့ရှိရင်ခင်ဗျားတို့ဒီနိုင်ငံကသတင်းဌာနတွေကအစိုးရကနေတာမိမဲလာတဲ့အစ်စ်တွေရောက်နေတော့ဒါမျိုးဖြစ်အောင်ဖန်တီးတဲ့နောက်ဒီစပြီးတော့သတင်းတွေခုနပြောလို့မဟုတ်မှန်သတင်းတွေရေးတဲ့အတွက်သူ့မှာသူတာဝန်ယူရပါမယ်ဒီကိစ္စကို
2019ခုနှစ်စက်တင်ဘာလတုန်းကတော့မောင်တော်မြို့နယ်ရဲဘော်ကြားကြေးရွာနာမှာဟိန္ဒူဘာသာဝင်ရုပ်လောင်း28လောင်းကိုတွေ့ရှိခဲ့ပြီးဒါဟာ ARSA အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့တပ်မတော်ဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းလင်ကြေးရွာမှာတွေ့ခဲ့တဲ့ရုပ်လောင်းတွေကတော့ဒေသခံရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းအရေးယူဆောင်ရွက်မှုတွေရှိပြီးအခုဂူရာပြည်မှာရုပ်လောင်းတွေတွေ့တယ်ဆိုတာကတော့ထင်အောင်ထင်မှားဖြစ်အောင်လုပ်တဲ့သတင်းမှားတွေဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူဦးတင်မောင်ဆွေကပြောပါရယ
်တပ်မတော်ရောရဲတပ်ဖွဲ့ရောအလုတ်ကင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါကျွန်တော်ဒီဥပဒေနဲ့ညီပဲဆောင်ရမယ်သူရဲ့ခြေထုံးချိမှုတွေနဲ့ပဲဆောင်ရမယ်ဒီကြားထဲမှာကျွန်တော်တပ်ဖွဲ့ဝင်တွေလောက်တာခိုင်တာမှားသွားတာတွေရှိပါတယ်ဒီဥစ္စာတွေအလုံးလုံးလည်းကျွန်တော်တို့ဘက်ကနေပြီးတော့ရုံးစားလို့ဒါခရီးရောက်အောင်ကျွန်တော်ဒါအရေးယူပြစ်ပေးနေတာရှိပါတယ်။ခုနကပြောလို့မဟုတ်ဘဲနဲ့ခုနကပြောလို့ခရီးငင်အောင်ခုနကပြောလို့နော်ကျွန်တော်တို့ဒီသတင်းတွေဒီဒီချက်ချက်နဲ့ခုနကပြောကောလာဟာလာတွေပေါ့။ကောလာဟာလာတွေရှင်းနေဥစ္စာတွေ။ဟောပြောရဲဒီဘူဂီရူမာတွေပေါ့။ဒါမျိုးတွေကျွန်တော်တို့ပြုပြီးတော့ဒီအကုန်လုံးဟိုဒါဟိုထင်အောင်ထင်မှားနဲ့ဒီဒီလုပ်တဲ့ပုံစံမျိုးတွေအဲဒါမျိုးတော့ကျွန်တော်နေတော့ဒါတော့အဆုံးချပါလေ။အဲဒီဒါဒီဥစ္စာဒါ misinformation ဖြစ်ပါဘူး။ disinformation တွေဖြစ်ပါလေ။အဲဒီကလုတ်ချင်ပြီးတော့ဒါမျိုးလုတ်နေတဲ့ဒီကိစ္စတွေကိုတော့ဒါကျွန်တော်အနေနဲ့အဒီတာဝန်ရှိတဲ့သူတွေကိုလည်းဒါခုနကပြောကြအတရားဥပဒေအရကျွန်တော်တို့ကရာဆိုးရတာဖြစ်ပ
ါရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့ထိထိရောက်ရောက်စုံစမ်းစစ်ဆေးမှုတွေခွင့်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂကဖေဖော်ဝါရီ၁ရက်နေ့ကတိုက်တွန်းထားပါတယ်ရှင်